ဒီစကားဆက်ထိုးပွဲပေါ်တွင်ပြန်ကြတော့အများစုကတော့ကိုထောက်ခံတဲ့ပါတီပဲကိုထောက်ခံတဲ့သမ္မတလောင်းဘက်ကလိုက်ပြီးပြောကြတာပဲများပါတယ်။ဒါပေမဲ့လည်းပြောင်းလဲပြောင်းအပြိုင်ဆိုင်စကနိုင်းလူပြီးပြောဆိုထိုးနှက်ကြတဲ့ပုံမှာတော့အပြင်းထန်ဝေဖန်သူတွေလည်းရှိပါတယ်။နိုင်ငံလုံးဆိုင်ရာရီပက်ဘလစ်ကန်ကော်မတီ RNC ရဲ့ဥက္ကဋ္ဌရော်နာမက်ဒန်နီယယ်ကသမ္မတထရမ့်ဟာသူပြန်ပြီးရွေးကောက်ခံရရေးအတွက်မိနစ်90ကြာယုံကြည်မှုအပြည့်နဲ့အခိုင်အမာပြောသွားပါတယ်။အခွန်တွေတူးကောင်းမဲ့အလုပ်ကံတွေဆုံးရှုံးစေမဲ့ ကျမတို့လူလူဘေးကင်းလုံခြုံမှုကင်းမဲ့စေမဲ့အစွန်ရောက်မူဝါဒတွေကိုထောက်ခံတဲ့ဂျိုးဘိုင်ဒန်ကိုအပြင်းထန်ထိုးနှက်ခဲ့ပါတယ်လို့စကားစစ်ထိုးပွဲပြီးတဲ့နောက်ထွစ်တာမှာရေးပါတယ်။ဒါပေမဲ့ဂျိုးဘိုင်ဒန်နဲ့အပြိုင်သမ္မတလောင်းဖြစ်ဖို့ကြိုးစားခဲ့သူနယူးဂျာစီပြည်နယ်ဒီမိုကရက်ထက်လွတ်တော်အမတ်ကိုရီဘူကာလိုထင်ရှားတဲ့ဒီမိုကရက်တွေကတော့ဒုသမ္မတအောင်ဂျိုးဘိုင်ဒ အထက်လူတော်မှာကိုရီဘူကာကထွတ်တာမှာရေးပါတယ်လူဘူကြီးဆိုရေးဝါရီတွေကိုပြစ်တင်ရှုတ်ချဖို့သမဏတော်ထရမ်ကညင်ခဲ့တဲ့အပြင်အစင်းစင်းရှိကြဖို့ဆိုပြီးပြောဆိုခဲ့တဲ့ပေါ်မစ္စတာဘူကာကအထူးပြစ်တင်ဝေဖန်ပါတယ်စကားစစ်ထိုးပွဲတွင်သမဏလောင်းနှုတ်ဦးကြားစကားအပြိုင်လူပြီးဩဂျီဟစ်ရဲ့အခြေတင်ရုပ်တည်တဲ့ပြောဆိုခဲ့ကြတဲ့ပေါ်ဒီပွဲကိုစောင့်ကြည့်ခဲ့သူတော်မများကဝေဖန ြတ်ရေးခဲ့ပါသေးတယ်။